Aramis.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25တို့ကနေဒိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်စိုးရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုအောက်လွှတ်တော်မှာဒီနေ့တည်ပြနိုင်မှုကြိုးပမ်းမှာဖြစ်ပါတယ်အိန္ဒိယမှာရောက်နေတဲ့ရွန်ဂျာမွတ်စလင်9ဦးပါမိသားစုတစုကိုမြန်မာနိုင်ငံပဲချန်ပီယံဖို့ဒီနေ့ပဲအာဏာပိုင်နေစီစဉ်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ချန်ပီနယ်မြောက်ပိုင်းနမ်ဒူမြို့နယ်တွင်တိုက်ပွဲတွေဖြစ်ပွားနေရတဲ့ပတ်သက်ပြီး
30ရက်နေ့ညနေပိုင်းကနေစဖြစ်တာအော်မဆိုင်ရဲ့မြောက်ဘက်ကနေဖြစ်တာမဆိုင်ရဲ့မြောက်ဘက်မှာကဟိုနာဟန်ဆွေရဆွေဟဲ့နာဟန်မှာဖြစ်တယ်နောက်တည်းနောက်တည်းကျတော့မန်ဝါမှာဖြစ်တာပါ
တောင်ပလန် TNL နဲ့ချမ်းပြည်တောင်ပိုင်းတပ်မတော် RCS တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ပတ်သက်ပြီးတော့စစ်ရှောင်းတွေကိုကူညီပေးနေသူစိုင်းရံပြည်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါ့အပြင်မနေ့ကမှကြားအောင်မဲ့82နှစ်မြောက်လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးတော့ဒီလွတ်လပ်ရေးနေ့အပေါ်မှာပြည်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ရဖို့ရှိသလိုအမေရိကန်အစိုးရလုပ်ငန်းတချို့ရဲ့စိုင်းနေတဲ့ပတ်သက်ပြီးတော့သမဏနယ်လွတ်တော်အမတ်တွေကြားညှိနှိုင်းလို့မရသေးတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ဆိုရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုတိုက်ခိုက်ဒီမိုကရက်တစ်ကလူများစုဖြစ်ထိန်းချုပ်မဲ့အောက်လွှတ်တော်ကဒီနေ့တည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့ရီပပ်ဘလစ်ကန်တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်အုပ်ထားကတော့အောက်လွှတ်တော်ကဥပဒေမူကြမ်းတွေကိုမဲခွဲမှာမဟုတ်ကြောင်းပြောဆိုထားတာပါသမ္မတဒေါ်နယ်ထရန့်ကတော့နေဆက်လုံခြုံရေးအတွက်တတိုင်းကာယံမှုဗဏ္ဍာရေးသုံးစိတ်တောင်းခံထားတာကိုဒီမိုကရက်တစ်ကမထောက်ခံမချင်းအစိုးရလုပ်ငန်းတွေရပ်ဆိုင်ထားလို့တဲ့သဘောထားကိုပြောဆိုထားပါတယ်ကွန်ဂရက်စ်လူတော်ခေါင်းဆောင်တွေကိုသမ္မတအင်ပြူတော်မှာမနေ့တုန်းကဖိတ်ကြားဆွေးနွေးခဲ့ပေမဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတာနဲ့ပတ်သက်လို့သဘောတူညီချက်ရဖို့နှိစက်မှုမရနိုင်ပဲဖြစ်နေရတာပါတောက်ချန်လေးမှာနောက်ထပ်တွဲဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်ဒီနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားတဲ့ဥပဒေမူကြမ်းတွေကတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာသမ္မတထရန့်ကတတိုင်းကာမဲ့စီစဉ်တဲ့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း8သိန်းလောက်အလုပ်ဆင်းဝင်မရတာဒါမှမဟုတ်အလုပ်ဆင်းဝင်မယ်လစာမရပဲဖြစ်နေရတဲ့ကိစ္စကိုတရားခွဲကင်တွေသွားမှာပါဥပဒေမူကြမ်းတစ်ခုကတော့အမိမြေလုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိ3ရက်အတည်ပြုမှာဖြစ်တာကြောင့်သမ္မတထရန့်ကနယ်စပ်တတိုင်းကာယံမှုဒေါ်လာ5ဘီလီယံတောင်းခံထားပြီးဒီမိုကရက်တစ်ဘက်ကတခြားနေကြလုံခြုံရေးစီစဉ်အတွက်ဒေါ်လာ 1.3 ဘီလီယံသုံးစွဲဖို့အဆိုပြုထားတဲ့ကွာချက်တွေကိုညှိနှိုင်းဖို့အချိန်ရမှာဖြစ်ပါတယ်။နောက်ထပ်ဥပဒေချင်းကတော့စိုက်ပျိုးရေးပြည်ရေးအိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနတွေနဲ့တခြားရပ်ဆိုင်ထားတဲ့လုပ်ငန်းတွေကိုစက်တင်ဘာလအထိအသုံးစရိတ်ကိုအတည်ပြုပေးဖို့လည်းစီစဉ်ထားကြပါတယ်
။ American ပြည်ထောင်စုမှာလွှတ်တော်သစ်တွေကိုဒီကနေ့စတင်မှာဖြစ်ပါတယ်။အင်ဂျီရောအထက်လွှတ်တော်နဲ့အောက်လွှတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးခဲ့ပြီးမြေအခုတော့အောက်လွှတ်တော်မှာ Democrat တွေကအများစုလွှမ်းမိုးလာတော့မှာဖြစ်ပါတယ်။ November လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ကအောက်လွှတ်တော်အမတ်နေရာ435နေရာမှာ Democrat အမတ်တွေက235နေရာနဲ့အနိုင်ရရှိခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Republican အမတ်2ယောက်ထပ်နိုင်ခဲ့တာမဟုတ် Republican က53ယောက် Democrat က48ယောက်နဲ့ Republican တွေအများစုနေရာဆက်ဖြစ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အမတ်နန်စီပလိုစီကတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ရွေးချယ်ခံရမယ်လို့မျှော်လင့်ရပါတယ်ဖြစ်လာခဲ့ရင်သူဟာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်မှာပါအခုတစ်ခေါက်လွှတ်တော်မှာဒီထူးထူးခြားခြားအဖြစ်နဲ့ပထမဆုံးမွတ်စလင်အမျိုးသမီးအမတ်2ယောက်ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသားအမျိုးသမီးအမတ်2ယောက်အသက်အငယ်ဆုံးအမျိုးသမီးအမတ်1ယောက်တို့ပါဝင်လာပါတယ်ဒါအပြင်လိင်ဝိသေသကွဲပြားသူ LGBTQ 10ယောက်လည်းလွှတ်တော်ကိုယ်စားလှယ်တွေဖြစ်လာပါတယ်အမျိုးသမီးကိုယ်စားလှယ်အရေးအတွက်ကတော့အောက်လွှတ်တော်မှာ102ယောက်အထက်လွှတ်တော်မှာ25ယောက်ဖြစ်ပါတယ်ဒီကနေ့ပြန်လည်စတင်မဲ့လွှတ်တော်အတွက်အရေးတကြီးဖြည့်ရှင်းစရာစိန်ခေါ်မှုကတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာကိုပြန်ဖွင့်နိုင်အောင်လို့ယာယီအသုံးစရိတ်ကိစ္စညှိနှိုင်းအတည်ပြုဖို့ဖြစ်ပါတယ
်စီးရဲနိုင်ငံမှာတဲကနေရနဲ့တည်ရင်တရားကလွယ်လို့ဘာမှမမောစရာမရှိတဲ့အကြောင်းအမေရိကန်တပ်တွေကိုပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောစရာမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ယာယီကာကွယ်ဝန်ကြီးတာဝန်ယူထားတဲ့ပက်ချန်ဟန်ပါဝင်အစိုးရဘက်ရဲ့နှစ်သိမ့်မှာပထမဆုံးကြေစီဝွဲပြီးတင်းတောက်တွေကိုကိစ္စရပ်ပေါင်းစုံနဲ့ပတ်သက်လို့မနေ့တုန်းကဖြေကျဲရမှာသမ္မတကမှတ်ချက်ပေးလိုက်တာပါတင်းမီဒီယာတွေနဲ့တွေ့ဆုံရမှာအရှိလေပိုင်းနဲ့တာဝါရှဒေသမှာအမေရိကန်ရဲ့မဟာဗျူဟာပေါ်သမ္မတနဲ့ထိတ်တဲအမေရိကန်တပ်မှုတွေပါဝင်တခြားလူတွေကြားသဘောထားကွဲပြားနေရတယ်ကိုလည်းတွေ့ကြရပါတယ်ကာဝေးဝင်းကြီးဌာနအခြေခဲ့တဲ့ရှန်နဟန်နဲ့အလုပ်တွဲလုပ်ရတဲ့အတွက်စိတ်ချမ်းသာကြောင်သမ္မတကချီချူးပြောဆိုခဲ့ပေမဲ့ကာဝေးရင်းနဲ့စစ်ဖက်ဆိုင်ရာအရာရှိတွေပေါ် အားနည်းချက်တွေရှိနေတယ်ဆိုပြီးတော့လည်းနောက်ပိုင်းမှာဝေဖန်ပြောဆိုခဲ့တာပါ IS စစ်တွေးကြွားတွေကိုလက်တွေ့ချေမှုန်းနိုင်သူဟာအမေရိကန်သမိုင်းမှာသူတယောက်တည်းသာရှိတယ်လို့လည်းတမနာထရန့်ကသတင်းနောက်တွေကိုပြောခဲ့ပါတယ်ယာယီကာဝေးဝန်ကြီးရှန်နဟန်ကတော့ဝန်ကြီးရောက်ဂျင်မက်တစ်ဇာတ်ရုကနှုတ်ထွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကပဲတရားဝင်တာဝန်တွေကိုလွှတ်ပြောင်းယူခဲ့တာပါ IS ဆွေးနွေးရောက်တွေကိုချေမှုန်းနိုင်ခဲ့တာကြောင့် CIA မှာစစ်တွေးကြွားတွေကိုတက်ခတ်နေတဲ့အမေရိကန်တပ်ဖွဲ့ဝင်2000လောက်အင်ပြန်နိုင်တော့မှာဖြစ်တဲ့ကြောင်းတမနာထရန့်ကရုတ်တရက်ကြီးညာလိုက်ပြီးတဲ့နောက်တမနာကသူ့ရဲ့ဘူချုပ်ကြီးတူအဖြစ်တစ်ချိန်လုံးကချီချူးပြောဆိုခံခဲ့ရတဲ့မက်တစ်ကပြီးခဲ့တဲ့လတည်းမှာပဲနှုတ်ထွက်စာတင်ပြီးတော့ယာရုကအနားယူခဲ့တာဖြစ်ပါတယ်
ရုရှားမှာတချို့လုံးမှုနဲ့ဖမ်းဆီးခံနေရတဲ့အမေရိကန်နိုင်ငံသားကိုရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး John Huntsman ဗုဒ္ဓဟူးနေ့တုန်းကတွားရောက်တွေ့ဆုံခဲ့ပါတယ်။အငိမ့်စား Marine Gunter တပ်ဖွဲ့ဝင် Paul Whelan ကိုတွေ့ဆုံအပြီးသူ့ရဲ့မိသားစုဝင်တွေကိုသံအမတ်ကြီးဆက်သွယ်အကြိုးအကြောင်းပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ Mr. Whelan နဲ့သူ့ရဲ့မိသားစုဝင်တွေလွတ်လပ်ခွင့်ကိုထက်သွက်တဲ့အနေနဲ့ဆက်သွယ်ပြောကြားချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။သံအမတ်ကြီးကဒီ Mr. Whelan အပေါ်အားပေးစကားပြောခဲ့တယ်လို့တန်ယုံကနေပြီးတော့လိုအပ်တဲ့အကူအညီပေးမယ်လို့ပြောကြားခဲ့တယ်လို့တော့နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်တရားကိုရုရှားကဘာကြောင့်ဖမ်းဆီးခဲ့တယ်လဲဆိုရရှင်းပြချက်ရလိုကြောင်းနဲ့တကယ်လို့မမှန်မကန်ဖမ်းဆီးထားတယ်ဆိုရင်ပြန်လွှတ်ပေးဖို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကရုရှားကိုတောင်းဆိုခဲ့ပြီးတဲ့နောက်မှာပေါ်ဝီလန်ကိုသံအမတ်ကြီးနဲ့တွေ့ခွင့်ပေးခဲ့တာပါ။အသက်48နှစ်အရွယ်ဝီလန်ကိုတရှိုးထောက်လန်းမှုနဲ့ဒီဒီဇင်ဘာ28ရက်နေ့ကဖမ်းဆီးခဲ့တယ်လို့ရုရှားထောက်လန်းရေးဌာန FSB ကပြောကြားခဲ့ပါတယ
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးပါမိသားစုတစုကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဒီနေ့ပဲအာဏာပိုင်နေစီစဉ်ကြပါတယ်။မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယရဲတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမိသားစုကိုဘတ်စကားနဲ့ခေါ်ဆောင်သွားတဲ့အကြောင်းလဲအိန္ဒိယကသတင်းတွေကဖော်ပြခဲ့တာပါ။မြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးဖို့မြန်မာနိုင်ငံနဲ့နယ်စပ်မနီပူရာပြည်နယ်ကိုရိုဟင်ဂျာမိသားစုကိုခေါ်ဆောင်သွားခဲ့တာဖြစ်တဲ့အကြောင်းလဲအတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကူကပြီးရိုက်တာသတင်းကဖော်ပြပါရတယ်။မြန်မာနိုင်ငံကတရားမဝင်ဝင်လာသူတွေဖြစ်အတန်ပြည်နယ်မှာဖမ်းဆီးထားတဲ့လူ20ကိုလဲမြန်မာအာဏာပိုင်ထံလွှတ်ပြောင်းပေးမှာဖြစ်ကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောပေမဲ့ဒီလူတွေကရိုဟင်ဂျာတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယမှာတရားမဝင်ရောက်နေသူတွေကိုနှိမ်နှင်းနဲ့လေးလာချာအစီအစဉ်တွင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှတ်ပြောင်းတာဒါဒုတိယအကြိမ်ပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းမှာတော့ကလည်းရိုဟင်ဂျာအမျိုးသား9ယောက်ကိုမြန်မာအနာမဏီထံလွှတ်ပြောင်းပေးတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။2019ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေရှင်းလင်းရမှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီပြီးဒူလူရေပေးရနေကင်းကင်းနေရပြနေအောင်စီစဉ်မှုလဲကုလသမဂ္ဂပါဝင်နိုင်ငံတကာတန်ဝဲနဲ့လူခွင့်ရေးဖွဲ့တွေကမြန်မာဆူရကိုတိုက်တွန်းထားတာပါ။မြန်မာဆူရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းလဲကတိပြုပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ကျင်းပတဲ့လွှတ်တော်တဲ့ကျန်းကျိန်ပွဲကိုဒီအတိုက်အခံလွှတ်တော်အမတ်တွေသပိတ်မှောက်ခဲ့ကြပါတယ်။ဝန်ကြီးချုပ်ရှိခါစီနာတတိယဆက်တိုက်အနိုင်ရခဲ့တဲ့ထွေထွေရွေးကောက်ပွဲရလဒ်ကိုအတိုက်အခံတွေဘက်ကကန့်ကွက်နေတာပါ။ဝန်ကြီးချုပ်ဟာစီနာအပါအဝင်အာဏာရညွန်မအဖွဲ့ကဒီရွေးကောက်ခံကိုယ်စားလှယ်261ယောက်လုံးဒီကနေ့ကျန်းကျင်ခဲ့ပေမဲ့အတိုက်အခံဘက်ကအနိုင်ရခဲ့တဲ့ကိုယ်စားလှယ်9ယောက်ကတော့ကျန်းကျင်ပွဲမတက်ဘဲသပိတ်မှောက်ခဲ့ကြတာပါ။ဒါပေမဲ့သူတို့ရဲ့ဒီအမတ်နေရာတွေလက်လွတ်မသွားရအောင်3လအတွင်းမှာကြမ်းကြင်ရမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရှိခါစီနာရဲ့အာနာယညွန်မအဖွဲ့ကလွှတ်တော်အမတ်90ရာခိုင်နှုန်းကျော်အနိုင်ရခဲ့တာပါ။ဒါပေမဲ့ဒီမဲမတမာမှုတွေမဲပေးမှုတွေမဲပေးတဲ့သူတွေအပေါ်နှောက်ယှက်မှုတွေရှိတယ်လို့ပြောနေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုကြောင့်18ယောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်။မဲလိန်နယ်ဆိုတဲ့ဆွဆွဲချက်တွေကိုဝင်းကြီးချုပ်ဟာစီနာနဲ့သူ့ရဲ့အဝါမီလိဂ်ပါတီကပယ်ချပါတယ်။အဓိကအတိုက်အခံ BNB ပါတီက February လတည်းကထောင်ချခံထားရတဲ့သူတို့ရဲ့ခေါင်းဆောင်အရင်ဝင်ကြီးချုပ်ဟောင်းခါလီဒါဇီယာနဲ့တွေ့ဆုံခွင့်ပေးဖို့အစိုးရကိုပုတ်ထူးနေတော့ကစာရေးသားတောင်းဆိုခဲ့ပါတယ်။တင်းငွေတွေနဲ့ရွေးကောက်ပွဲမတိုင်ခင်အတိုက်အခံတွေအပေါ်အကြမ်းဖက်မှုတွေအနှောက်အယှက်ပေးမှုတွေအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုထိန်းချုပ်ဖို့ဥပဒေတွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ New York မြို့အခြေစိုက်ဒီ Human Rights Watch အဖွဲ့ကဒီကနေ့ပြောကြားပြီးတော့မဲမတမာမှုတွေကိုလွတ်လွတ်လပ်လပ်ဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ဖျားဘူးတွေအလဲပတ်သွားကြတဲ့အကြီးဆုံးဖျားကျောင်းတွေကတခုကိုအမျိုးသမီးနှစ်ယောက်ကိုဝင်ဝင်ပေးခဲ့တာကိုစန့်ကျင်တဲ့ဘာသာရေးအယူဝါဒဆွဲပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါ်ရကအိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာစိုက်နှွေလုပ်ငန်းတွေပိတ်ထားပါတယ်။ဆန္ဒပြပွဲတွေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေလည်းပါဝင်ကြပါတယ်။ကလေးမှုနိုင်တဲ့အရွယ်ရောက်သူအမျိုးသမီးတွေကိုဟိန္ဒူဖျားကျောင်းတွေထဲဝင်ဝင်မပြုဘဲတားမြစ်ထားတာကိုပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲတရားရုံးချုပ်ကပယ်ဖျက်ထားတာပါ။ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီဂျန်ရန်ကတော့သူထွက်တဲ့ရုပ်ပြခတ်တွေဖြစ်အောင် BJP ပါတီကအားပေးနေတယ်ဆိုပြီးတော့လဲဆွဆွထားပါတယ်အရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကတ်တက်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှုတ်မနေတော့ကပဲ KLA ပြည်နယ်ကတောင်ပေါ်ဖျားကျောင်းတစ်ခုဖြစ်တဲ့ဆာဘရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေဆောက်ရှောက်နဲ့ဝင်ရောက်ခဲ့တာပါအမျိုးသမီးတွေဖျားကျောင်းနဲ့ဝင်ဝင်ပြုတ်လိုက်တာကိုမချေနှက်ကြတဲ့အတွက်ကြောက်ခဲတဲ့နယ်ပြပောက်ပြီးဆန့်ကျင်ဆန္ဒပြသူတွေကိုလူစုခွဲဖို့လဲမနေတော့ကရဲတပ်ဖွဲ့ကမျက်ရည်ယူပုံးတွေမိသားပိုက်တွေကိုအသုံးပြုခဲ့ကြပါတယ်ဟိန္ဒူဘာသာအစင်လာယုံကြည်မှုအရကလေးမှုဖွဲ့နိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယူဆထားကြပြီးဘာသာရေးအခမ်းအနားတွေမှာပါဝင်ခွင့်ကိုလည်းပိတ်ပင်ထားတာဖြစ်ပါတယ်
။တရုတ်အကာသစူဇန်ရေးရင်ငယ်လေးတစ်စင်းဟာဒီလကဘာရဲ့ကဘာဘက်ကိုမျက်နှာမူထားတဲ့အချမ်းကိုဆင်းသက်နိုင်ခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတဲ့။ချန်ဂီ4အကာသစူဇန်ရေးရင်ဟာမြေကဘာကနေလွတ်တင်ပြီးသတင်းပတ်အပိုင်းမှာပဲဒီလကဘာပေါ်ဆင်းသက်နိုင်ခဲ့တာကိုတရုတ်အစိုးရပိုင်း CCTV မှာပြသခဲ့ပါတယ်။ဒီရင်လေးကိုပြီးခဲ့တဲ့လဆန်းပိုင်းကမှတရုတ်နိုင်ငံတောင်ပိုင်းရှီချန်ဂျိုလူလွတ်တရေးစင်တာကနေလွတ်တင်ခဲ့တာပါ။လကဘာပေါ်ဆင်းသက်နိုင်ခဲ့ပြီးမကြခင်မှာပဲချန်ဂီ4ကနေပြီးတော့လမျက်နှာပြင်ကိုရိုက်ထားတဲ့ဓာတ်ပုံတွေကိုတရုတ်ဂျိုဒူချွေချောင်းစီကိုပေးပို့ခဲ့ပါတယ်။ချန်ဂီ4အာကာသစူဇန်ရေးရင်နဲ့တရုတ်နိုင်ငံကအာကာသထိန်းချုပ်ရေးစခန်းကြားအချက်အလက်တွေကိုဂျားကနေအပြန်အလှန်ပို့ပေးဖို့အတွက်ချွေချောင်းဂျိုရုကိုမေလတုန်းကလွှတ်တင်ထားတာဖြစ်ပါတယ်။ချန်ဂီ4အာကာသရင်ငယ်ဟာဒီနက္ခတ္တဗေဒဆိုင်ရာလေ့လာမှုတွေအပြင်လကဘာဘော်ကတတ်တူနဲ့ရေဒီယိုတတိကြွမှုဆိုင်ရာစမ်းသပ်မှုတွေတဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာမှုတွေကိုလှုပ်သွားမှာဖြစ်ပါတယ်။အခုလိုမျိုးတရုတ်အာကာသစူဇန်ရေးရင်လကဘာဘော်ဆင်းသက်နိုင်ခဲ့တာဒုတိယအကြိမ်ဖြစ်ပါတယ်။လကဘာဘော်မှာနောက်ထပ်လွှတ်တင်မဲ့ချန်ဂီ4အာကာသရင်ငယ်ကိုဒီနှစ်နှောင်းပိုင်းလောက်မှာလွှတ်တင်ဖို့တရုတ်အစိုးရကစီစဉ်နေပါတယ်။အဲဒီခါကျရင်တော့ဒီလကဘာမျက်နှာပြင်မြင်နမူနာကိုကဘာမြေစီပြန်တည်လာဖို့ရည်ရွယ်ထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကထိုက်ပွဲသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်နံပါတ်2မြို့နယ်တွင်းမှာ TNLA တအားပလောင်တက်နဲ့ RCSSSSC တောင်ပိုင်းရှမ်းတပ်ဖွဲ့တွေကြာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကြေးရွာ9ရွာကပြည်သူ900နီးပါးလောက်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။လောလောဆယ်မှာလည်းနှစ်ဖက်တပ်တွေကြာတင်းမာမှုတွေဆက်ရှိနေတဲ့အတွက်စိုးရင်ထိတ်လန့်ပြီးတော့ထပ်မံတိမ်းရှောင်သူတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အစိုးရတပ်မတော်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့စစ်ဌာနချုပ်နယ်မြေ9ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်းဖို့ကြေညာထားချိန်မှာပဲတိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်ရွာအနီးမှာ TNLA အမ်ပလောင်တက်နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ရှောင်တွေကိုကူညီနေသူဆိုင်းရံပြည်ကပြောပါတယ်30ရက်နေ့ညန
ေပိုင်းကနေစဖြစ်တာအော်မဆိုင်ရဲ့မြောက်ဘက်ကနေဖြစ်တာနော်မဆိုင်ရဲ့မြောက်ဘက်မှာကဟိုနာဟန်ဆွေရဆွေအဲနာဟန်မှာဖြစ်တယ်နောက်တည်းနောက်တည်းကျတော့မန်ဝါမှာဖြစ်တာပါလက်မူနဲ့မန်ဝါဆိုင်နာဟန်ရာနဲ့မန်ဝါရာမှာအတိအကအဲနာတဝိုက်မှာဖြစ်တယ်
တိုက်ပွဲဖြစ်ပွားတာကြောင့်အနီးအနားမှာရှိတဲ့နာငူနာဟန်နောင်အော့နာကျိုင်းနဲ့မန်ဝါစတဲ့ကြေးရွာတွေကအမျိုးသမီးတွေနဲ့ကလေးငယ်အများစုဟာနမ်တူမြို့နဲ့မန်ဆန်ရွာတွေကိုတိမ်းရှောင်နေကြပါတယ်မန်ဝါရွာကနေနမ်တူမြို့ပုပ်ပါယုံအကြောင်းကိုဒီကနေ့ရောက်ရှိလာတဲ့စစ်ဆောင်တအူးကသူကြုံတွေ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့ကတခါတော့ပေါ်ဖြစ်ပြီးဘလမမဝေဘူးရွာထဲမှာတောင်ထိတယ်လေကျွဲတောင်းကောင်ကျွဲတောင်းကောင်တောင်ဖြစ်ရဲမနေ့ကမဖြစ်ဘူးဒီနေ့လည်းတော့ဖြစ်နေကြတယ်လေ။အိုးဘလောင်းစ်တားလည်းရှိတယ်လေရှမ်းစ်တားလည်းလာမယ်လို့ပြောတယ်လေ။ခုနလည်းလာပြီလေ
။ရွာသူရွာသားတွေထိခိုက်တာတော့မရှိကြောင်းသူကပြောပါတယ်။ နမ်တူမျိုးပုပ်ပယုံကြောင်းတဲ့မန်ဆန်ရွာကိုစစ်ဆောင်တွေရောက်ရှိလာတဲ့အခြေအနေကိုစိုင်းရံပြေကအခုလိုပြောပါတယ
်။ပုပ်ပယုံကြောင်းမှာပထမဆုံးရောက်လာတော့အိမ်တော်စုအခုလေးနေနဲ့အခုသူတို့ထောက်ဝင်လာတော့အဲ့ဒါကျွန်တော်ကြည့်ရတာ၄-၅အိမ်တော်စုလောက်ရှိနေတယ်။အခုဆိုရင်တော့၅-၅အိမ်တော်စုလောက်တော့ဝင်ပါလိမ့်မယ်ဒါခံမှန်းပေါ့နော်။ဟိုမန်ဆန်ကျတော့အစပထမတော့ကတော့အိမ်တော်စု44စုအခုအိမ်တော်စုဆိုးတဲ့နှစ်ခုရှိပြီရွာ5ရွာနဲ့လူရေအားသုံးက36ရွာပါခင်ဗျာ။
ကြောင်မဲခရိုင် BNA ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးအရာရှိဦးသိန်းဝင်းထွတ်ကမန်ဆန်ရွာကမဟောင်ဖုံးကြီးကျောင်းမှာထပ်မံရောက်လာသူတွေရှိပြီးသူတို့ဌာနကတပတ်စာစံပို့ထောက်ပံ့ထားကြောင်းပြောပါတယ
်။မဟောင်ဖုံးကြီးကျောင်းမှာပထမဒေသစု90ခုလူရေတော့30နဲ့ညသူက59ဆို391လူရေပေါ့နော်။တော့သူကကျော်ဇန်နဝါရီလ3ရက်ပေါ့နော်။ဒီမနေ့ကမရတယ်ဟုတ်ဒီတော့လေကျွန်တော်တို့စံမှုပဲထောက်ပံ့တာရှိရသူတို့တပတ်စာပေါ့နော်အလူတူကိုကျွန်တော်တို့ကတနေ့ကိုနှိုးဒီနှလုံးလုံးနဲ့ကျွန်တော်နှိုးဒီတလုံး150နဲ့ဆိုကျွန်တော်တို့တနေ့300ဆိုတပတ်ကို2000နဲ့ကျော
်ဒီကနေ့မှာလာရှုမျိုးက Relief International နဲ့ကုညီရေးအဖွဲ့ကနမ်တူမှာရောက်ရှိနေတဲ့စစ်ဆောင်တွေကိုအနှွေးတဲ့တွေလာရောက်ထောက်ပံ့တာရှိနေပါတယ်ပြီးခဲ့တဲ့လ24ရက်နဲ့25ရက်နေ့တွေကလည်းတီဘောမျိုးနယ်အတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူထောင်နဲ့ခြေပြီးနေရက်စွန့်ခွာတင်းရှောင်ခဲ့ကြရပါတယ်ဒါပေမဲ့ဒီဇင်ဘာလ30ရက်နေ့မှာတော့နေမြေအခြေအနေငြိမ်သက်သွားတာကြောင့်သူတို့နေရက်ကိုပြန်လဲနေထိုင်နေကြပြီဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဆောင်နေရတဲ့အကြောင်းကို VOA သတင်းတော့ကုမိုးစော်ရှံကုံမျိုးကနေသတင်းပေးပို့ထားပါအခုတစ်ခါတော့မနေ့ဖြန်မှာကြောက်မဲ့82နှစ်မြောက်လွတ်လပ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးကြပါမယ်ဇန်နဝါရီလ4ရက်နေ့တောက်ကြနေရဆိုရင်တော့မြန်မာနိုင်ငံလွတ်လပ်ရေးရတာ82နှစ်ပြည့်တော်မှာဖြစ်ပါတယ်ဒီကနေ့လူထုကြားမှာလွတ်လပ်ရေးနေ့နဲ့လွတ်လပ်ရေးနေ့ဆိုတာတွေအပေါ်မှာဘယ်လိုများရှုမြင်ကြပါသလဲဒီအပေါ်မှာရန်ကုန်မြို့ကန်ချို့ရဲ့သဘောထားအမြင်တွေကို VOA သတင်းနောက်တွေဖြစ်တဲ့ကိုကောင်းဆန်နဲ့ကိုဆိုင်တို့ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။လွတ်လပ်ရေးဆိုတာတိုင်းပြည်သူပြည်ရဲ့တကယ်အဓိကကြတဲ့အသက်သွေးကြိုးကြီးပေါ့နော်။ဘာလို့ကျွန်တော်မြန်မာနိုင်ငံလွတ်လပ်ရေးရောက်အတွက်အသက်သွေးပေါင်းများစွာနဲ့စတီးခဲ့ပြီးတော့ဒီလွတ်လပ်ရေးရခဲ့တာပါ။ဒါအောင်ကျွန်တော်ငယ်တဲ့တုန်းကလွတ်လပ်ရေးနေဆိုရင်ကျွန်တော်တို့အယံပျော်ရှင်တာ။ဘာလို့ကျွန်တော်တို့လူငယ်တွေဘဝဖြတ်သန်းခဲ့ရတော့ဆိုလွတ်လပ်ရေးနေဆိုကျွန်တော်တို့ကလွတ်လပ်ရေးဟိုအမြင်အမှန်တရားနေဆိုတော့ကျွန်တော်လွတ်နိုင်ပျော်ဝဲရှင်ဝဲလုပ်ပြပါတယ်။အဲ့ခါမှာကျွန်တော်တို့ကနေတော့ဘာလို့လဲဆိုတော့အားကစားခွင့်တော့သွားပြီးတော့ပြေးခွင့်ပြပြိုင်ပွဲလုပ်တယ်။နောက်ကျလွတ်လပ်ရေးအနှစ်သာရအတွက်ကိုမနေ့၄နာရီလောက်မှထားပြီးတော့ရင်အလန်တင်အခမ်းအနားကြီးလုပ်ပါတယ်။နောက်ဒီလွတ်လပ်ရေးနေ့မှာကြဆုံသွားတဲ့ခေါင်းဆောင်ဤတို့ကျွန်တော်တို့ကတသတာနဲ့လွှမ်းဆွနေပါတယ်။ဒီလွတ်လပ်ရေးဖို့အတွက်ကိုအသက်သွေးပေါင်းများစွာနဲ့စတဲ့ပြီးတော့ရိုက်ခဲ့တဲ့အတွက်ကြောင့်ဒီအချုပ်ချာအာဏာဟိုရိုက်ပြီးခဲ့တဲ့သူရဲကောင်းတွေလည်းကျွန်တော်တို့ကလုံးဝရင်ထဲမှာအမှတ်မှတ်သားသားရှိပါတယ်။
အရင်တော့တော့စအရင်တော့လွတ်လပ်ရေးစဖြစ်ခါသာလွတ်လပ်ရေးပွဲနေဆိုကျွန်တော်တို့အရန်ပျော်ရှင်ခဲ့တယ်လမ်းကြီးရက်ွက်တီမှာပျော်ဝဲရှင်ဝဲတွေလုတ်ခဲ့တော့ပျော်ရှင်သွားနောက်ပိုင်းနေကြမှာအီပျော်ဝဲရှင်ဝဲတွေဘာမှရှိတော့ဘောနော်အကုန်လွတ်လပ်ရေးနေအခါနာလောက်ကိုကြီးကျယ်လွယ်မလုပ်ဘူးအဖြစ်လောက်ပဲလုတ်လိုက်ပြက်လာအခုဒေါ်စုလက်ထက်ရောက်တော့အရန်ကိုပြောင်းလဲပါတယ်နောက်လာမဲ့လူငယ်တွေလည်းအားလုံးဒေါ်စုလမ်းစဉ်အတိုင်းပဲအကုန်လုံးဒီလွတ်လပ်ရေးအခါနာတွေဆိုအကုန်လုံးဒေါ်စုလမ်းစဉ်အတိုင်းလို့ကျမတို့ဒီအနေဒီကဥဆောင်တဲ့အခုအစိုးရလက်ထက်မှာဆိုရင်အလုံးဟိုပျော့ပျော့ရှိရှိနဲ့ပဲအလုံးဖြတ်တန်းနေကြတယ
်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကတော့ကျွန်တော်တို့သိတော့ကတော့အင်္ဂလိပ်လက်ကတ်တွေပို့ကျိုးသဘောဘဝတွေလွတ်လပ်တဲ့မြန်မာလူမျိုးလွတ်လပ်တဲ့နိုင်ငံဖြစ်သွားတယ်လို့မြင်ပါတယ်လွတ်လပ်ရေးနေ့မှာလည်းပဲနေတူးနေမြအဖြစ်နဲ့ကျင်းပကြတာကိုလည်းတွေ့ပါတယ်နိုင်ငံတော်ကြည့်ခဲ့ရတယ်ဥဆောင်ပြီးတော့ဒါလည်းကောင်းပါလေဆင်လာပါတို့ပြီးခဲ့တဲ့မဆလာခေတို့ဘာလို့ခေတို့ကြခေတို့စမတော်မှာလွတ်လပ်ရေးနေ့ကတော့မပြတ်မကွက်ကျပါခဲ့ပါလေအဲ့ဒါလည်းတွေ့ပါလေကျွန်တော်ကတော့54ခုနှစ်မွေးဆိုတော့လွတ်လပ်ရေးနေ့နဲ့ပတ်သက်တော့58လောက်မှစပြီးတော့ထိတွေ့ရတယ်ပေါ့အဲ့ဒီဘာလို့လဲဆိုရင်တော့ဘုံရမှာပေါ့ဘုံရမှာခင်ဗျတာဝန်ထမ်းဆောင်နေတော့အဲ့ဒီမှာလွတ်လပ်ရေးနေ့ဆိုရင်တော့အလားပြကားကြီးတွေနဲ့ရှောက်ထည့်ရလို့ဘာလို့ပေါ့လေဟိုပျော်စရာနေလေးတစ်ခုပေါ့အဲ့လိုတော့တွေ့ပါတယ
်အမှန်မှန်ဗျာလွတ်လပ်ရေးနေ့ဆိုတာကျွန်တော် 1885 မြန်မာတက္ကသိုလ်ပေါ့အဲ sorry အင်္ဂလိပ်တက္ကသိုလ်ပေါ့ 1885 မှာသီဘောပါတယ်ဒါကျွန်တော်လွတ်လပ်ရေးဆုံးရှုံးသွားတယ် ကုန်းပေါင်းကြီးမင်းဆက်ကပြတ်ထွက်သွားတယ်အဲ့တော့အဲ့ဒီရမှာတဆင့်ဘုကျောင်းအောင်ဆန်းနေပြီးတော့အဲလွတ်လပ်ရေးအတွက်အသေးချေတိုက်ခဲ့တာ1948ဟုတ်လားဇန်နဝါရီလ4ရက်နေ့မှာကျွန်တော်တို့လွတ်လပ်ရေးရခဲ့တယ်ဒီတော့ကျွန်တော်တို့အခုရတဲ့ပထမရတဲ့လွတ်လပ်ရေးဆိုတာကအဲနေကျအောက်ကနေပြီးတော့လွတ်အောင်ကျွန်တော်တို့ကြိုးစားရတာအခုကျွန်တော်တို့ဗာဖြစ်လဲဆိုတော့ဒေါအောင်ဆန်းစုကြည်လက်ထက်ကြတော့ကျွန်တော်လွတ်လပ်ရေးတခါရတယ်အဲ့ဒါဗာတဲ့ဆိုတော့ freedom from fear ပေါ့ဗျာဟုတ်လားလူတွေရဲ့စိုးရိမ်ကြောက်ကြမှုကနေပြီးတော့ freedom ဖြစ်လာတယ်ဒီတော့ဒီလွတ်လပ်ရေးကြောက်တဲ့ကြီးဆိုတာလေလွတ်လပ်ရေးရလို့တိဆောက်ခဲ့တဲ့ဟုတ်လား establishment ပဲတိဆောက်ခဲ့တဲ့ဟာကြီးအဲ့တော့လွတ်လပ်ရေးကိုကျင်းပတယ်ဆိုတာကဒီရှိမှကျင်းပတာဒီနေ့အဖို့ကတော်တော်ကိုကျွန်တော်မြင်ရတာထူးထူးခြားခြားပေါ့ဗျာစိတ်ထဲမှာလည်းကျင်းရပါတယ
်အကစားလေးပါကြီးကျင်းပတယ်အားစားလေးပါခါကြောင်းကြောင်းတက်ချိန်တော့ဆိုလဲကြောင်းမအားကစားလေးပါရင်းမျိုးပြေးပိုင်ပွဲလေးတခြားအားကစားပေါင်းမျိုးစုံပေါ့အဲ့လိုမျိုးလေးပါရင်းလည်းရှိကျင်းပပွဲမျိုးတခါတလေလည်းဝင်ပြိုင်တာလည်းရှိပါရဲ့မျို
းဩလွတ်လပ်ရေးနေ့ကဟိုနေချက်လက်အောက်ကနေပြီးတော့ကျွန်တော်တို့ဒီပြန်ပြီးတော့တိုက်ပြီးတော့ဟိုလွတ်လပ်ရေးရခဲ့တာပေါ့နော်ပြောရရင်ဟိုသူ့ဂျုံဘွားလွတ်ခဲ့တယ်ပေါ့ဒီလိုပဲနားလည်ပါတယ်ကျွန်တော်ပြန်ငယ်ငယ်ကတော့ဟိုလွတ်လပ်ရေးနေပျော်ဝဲရွှင်ပွဲတွေပေါ့အပြေးပြိုင်တာတော့ကောင်းရိုက်တာတော့လို့တော့ဆော်ဘူးလေခုကြီးရဲ့အချိန်ကျရင်တော့ဒီလိုမျိုးတစ်ခါလေးလာအဲ့လိုအမှတ်ရရလို့လာတာတော့ပဲရှိတယ်ဟိုအဲ့လိုမျိုးငယ်ငယ်လို့တော့အပြေးတွေပဲမဆော်ဘူ
းနှစ်ဖက်မှာကြောက်မယ်82နှစ်မြောက်လွတ်လပ်ရေးနေနဲ့လွတ်လပ်ရေးပေါ်ဖြူသူလူတို့ရဲ့အမြင်သဘောထားရည်နဲ့ပတ်သက်ပြီးတော့ကိုကောင်းဆန်ဟိန်းနဲ့ကိုဆိုင်တို့ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOE ကနေခြားတော်ရင်းနေညနေခင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်းလွန်ပေးနေပါတယ်အခုတော့စနေညတိုင်းဒီလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်အချင်းကဖိနှိပ်သူနဲ့ဖိနှိပ်ခံကြရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတိစောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါအမျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတိစောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တိစောက်သင့်ပါတယ်လဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ voice@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA မြန်မာဘိုင်းကနေခြားစားပရင်းနေညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ဒသမ22ရက်နေ့ကစပြီးတော့ပိတ်ထားတဲ့ American ပြည်ထောင်စုအစိုးရဌာနအများစုပြန်လည်လည်ပတ်နိုင်ရေးအတွက်ဒေါ်နယ်ထရမ့်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအိမ်ပြီးတော့မှညှိနှိုင်းခဲ့ကြပြီးမဲ့သဘောတူညီမှုမရရှိခဲ့ပါဘူး။ဒေါ်နယ်ထရမ့်ကတော့ American တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းဆောက်လုပ်ဖို့ဒေါ်လာ5ဘီလီယံကိုဆက်ပြီးတော့တောင်းဆိုနေဆဲဖြစ်ပါတယ်။ VOA ရဲ့အိမ်ပြီးတော့သတင်းတော့ပတ်စီဝီဒါကူဆွာရာသတင်းပေးပို့ထားတာကိုဒေါက်ကင်ဆိုဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ American နဲ့ Mexico နယ်စပ်ကတီဝါနာမြို့နားမှာအင်္ဂါနေ့မနေ့ပိုင်းက American ပိုင်းနဲ့ထဲဝင်ရောက်ဖို့ကြိုးစားကြသူတွေကိုနေကြားဆောင်တပ်ဖွဲ့တွေကနေမျက်ရည်ယိုပုံးပစ်ပြီးတော့လူစုခွဲခဲ့ရပါတယ်။အဲဒီနောက် Washington မြို့တော်မှာတော့သမ္မတ Trump ကနေဆက်တိုင်းဆောင်လို့ရည်အတွက်ဒေါ်လာ5ဘီလီယံဆက်လက်တောင်းဆိုနေစေဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့ဒုသမ္မတ Mike Pence ကအလုပ်ဖြစ်အောင်အပေးအယူလုပ်တဲ့အနေနဲ့ဒေါ်လာ5ဘီလီယံအစားတစ်ဝက်ဖြစ်တဲ့1ဘီလီယံခွဲတောင်းဆိုဖို့အကြံပေးတာကိုလည်းလက်မခံပါဘူး
။ We're asking for 5.6And you know somebody said 2.5
မရဘူး2ဘီလီယံခွဲမလိုချင်ဘူးကျွန်တော်တို့တောင်းတာ 5.6 ဘီလီယံပြတီးကြတဲ့အတိုင်းပါပဲတယောက်ကတော့ 2.5 ဘီလီယံတောင်းဖို့ပြောနေပြန်ပြီတကယ်တော့ဒါဟာအမျိုးသားလုံခြုံရေးအတွက်မို့ပြောနေရတာပ
ါသမ္မတ Trump ဟာ Democrat နဲ့ Republican လွှတ်တော်အမတ်တွေကိုအင်ဗျူရောမှာတကပိတ်ဆွေးနွေးခဲ့တာဖြစ်ပါတယ်ပုံမှန်အားဖြင့်စစ်စင်ရေးတွေနဲ့အရေးကြီးတဲ့အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုသာဆွေးနွေးတယ်။အင်ဗျူရောရဲ့လုံခြုံတဲ့အစည်းအဝေးခန်းမမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကနေဘာသဘောတူညီချက်မှမရခဲ့ကြပါဘူး။ Minapan Taujanima, Lodor Nia Ye Gonzon Titri, Yuce B, Taujin Tapi Ninai Mudre, Tamara Tramga, Peko Tabare. Out Lodor Ogda Api, Yukayame, Democrat Lodor, Mat Nancy Pelosi Garo.
Our question to the President and to the Republicans is, why don't you accept what you have already done?
Tamarane Republican Madre Dre, Tamaria Megongaro. Soya Longan with Pianpun Naimbo, Republican with Nagurega, Galantare at Dai, Papillo, Lamakan, Nigara, Le Surabe, Eric Galante Aya, Neza Longe, Edre, Piale, Caesar, Ni Naimbo, Tamaro, Yat Donze, Chenyavare.
Dignes and Waila Dunyanima, Aulo Doma, Democratica, Lumiazu, Nine, Tainto Mapipido, Soya Tanari, Edre, Subdemalati, Donzi, Ubri Jangu, a deep you bebu, Shivare. Neza Lungo Yego, Simanko Gayare, Mimi Lungo Yego, Nitana Dreddo, February Lati, Tija Atonzi, Ubri Jangu, debut be my pipare. Outlo Doga, a debut like the D Ubri Janrigo, Republican with Tainto Me, Tedlo Dogani, Tessin Toka, debut Gayan, Dangma, Tamra Tramka, Vido Anna Dombi, Pecharane, Yisan Yanai Mare.
As long as it takes, I mean, look, I'm prepared. I think the people.
Gajin the Lau Javazi, Solo Raga, Jono Pin Saint Havi Dava, Jono Timare.
ပြည်သူတွေကကျွန်တော်မှန်တယ်လို့ယူဆပြီးသားပါအစိုးရရုံးနေပိတ်ထားရတာဒုတိယသတင်းပတ်တဲ့ချင်းနေဝင်ရောက်နေပါပြီအစိုးရဝန်ထမ်းရှစ်သိန်းကျော်ဟာအလုံမစင်းရပဲအိမ်မှာပဲဆက်နေကြရတယ်လို့မဖြစ်မနေအလုံစင်းရတဲ့အရေးပေါ်ဝန်ထမ်းတွေကလည်းလာစားမရပဲအလုံလုံနေကြရတာဖြစ်ပါတယ်ရှင်
ဒေါက်ကင်ဆိုဝင်းပြောပြသွားတာဖြစ်ပါတယ်ကျွန်တော်ဗီအိုမြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA အင်တာနက်စာမျက်နှာမှာ ပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်လိပ်စာကတော့bami.voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ် PP ကျင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ9:30ဒီတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရှေ့ဆက် 7:00ဒီနေ့ရေဒီယိုအစီအစဉ်PP ကျင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ9:30ဒီတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်စုမှာလွတ်တော်တည်တည်ကိုဒီကနေ့စတင်ခေါ်ယူကျင်းပတော့မှာဖြစ်ပါတယ်အင်ပြီးတော့ထက်လွတ်တော်နဲ့အောက်လွတ်တော်တွေမှာရီပပ်ဘလစ်ကန်နေနှစ်ကြာလွှမ်းမိုးထားခဲ့ပေမဲ့အခုခါမှာတော့အောက်လွတ်တော်မှာဒီမိုကရက်တီကအများစုဖြစ်တဲ့လွှမ်းမိုးတော်မှာဖြစ်ပါတယ်တိုက်ခိုက်ဒီမိုကရက်တီကလူများစုဖြစ်တဲ့ထင်းချုံမဲ့အောက်လွတ်တော်မှာတော့အမေရိကန်ဆွေးရဲ့လုပ်ငန်းတချို့ရပ်ဆ လူ၁၁ယောက်ကိုဒီကနေ့စတင်ရုံးထုတ်စစ်ဆေးတဲ့အကြောင်း Saudi Arabia တောင်ရှိသူတွေကပြောဆိုလိုက်ပါတယ် Washington Post သတင်းစာဆောင်းပါးရှင်လက်ဖြင့် Saudi အင်ရှင်မင်းသား Mohammed bin Salman ကိုဝေဖန်သူတူလက်ဖြစ်တဲ့ Khashoggi ကိုတော့တူရကီနိုင်ငံ Istanbul မြို့က Saudi ကောင်စစ်ဝင်ရုံးမှာပြေးခဲ့တဲ့နေ့အောက်တိုဘာလ၂ရက်နေ့ကအသက်ခံခဲ့ရတာပါအိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၅ဦးပါမိသားစုတစုကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဒီနေ့ပဲအာဏာပိုင်တွေစီစဉ်ခဲ့ကြပါတယ်မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယရဲတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမိသားစုကိုဘတ်စ်ကားနဲ့ခေါ်ဆောင်သွားခဲ့တဲ့အကြောင်းလဲအိန္ဒိယနိုင်ငံကသတင်းတွေကဖော်ပြခဲ့တာပါမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးဖို့မြန်မာနိုင်ငံနဲ့နယ်စပ်မနစ်ပူရာပြည်နယ်ကိုရိုဟင်ဂျာမိသားစုကိုခေါ်ဆောင်သွားတဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတူကိုကူကပြီးရိုက်တာသတင်းကဖော်ပြပါတယ်မြန်မာနိုင်ငံကတရားမဝင်ဝင်လာသူတွေဖြစ်အာတန်ပြည်နယ်ကနေဖမ်းဆီးထားတဲ့သူလူ20ကိုလည်းမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးမှာဖြစ်တဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုကြပါတယ်
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေပိုင်းအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂေဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 ထိ92မီတာ1925 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
။